မြမရွှေဈေးဟာတစ်ချက်သားကိုကျက်22နှစ်သိန်းအထိအများဆုံးတက်ခဲ့ပါတယ်။နောက်တစ်ပြေးပြေးပြန်ကျလာပြီးတော့ကျက်16သိန်းဝင်းကျင်မှာပဲအယောင်းဝယ်ဖြစ်နေအောင်ပဲလို့ရွှေဈေးကွက်ကျွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ပြည်တွင်းရွှေဈေးနှုန်းဟာအမေရိကန်ဒေါ်လာဈေးကမ္ဘာရွှေဈေးအတိုင်းအပြောင်းလဲရှိပေမဲ့လို့လက်ရှိအနေအထားမှာပြည်တွင်းနိုင်ငံရဲ့အခြေအနေနဲ့ကျက်ငွေတန်ဖိုးအပေါ်မှာလည်းအဓိကမူတည်နေလို့ဒီထက်မကျနိုင်သေးဘူးလို့ဈေးကွက်ကျွမ်းကျင်သူတွေကခန့်မှန်းလိုက်တာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ကမ္ဘာရွှေဈေးအတက်ကျကတရက်တည်းမှာအပြောင်းလဲမြန်နေသလိုအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲတဲ့နှုန်းကလည်းမတည်ငြိမ်တဲ့အတွက်မြန်မာရွှေဈေးနှုန်းကမတည်ငြိမ်တဲ့အခြေအနေမှာရှိနေကြောင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်က VOE ကိုပြောပါတယ်။ရွှေဈေးဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကထက်ကျသွားတယ်ဆိုပေမဲ့ထောက်လျှောက်ဆက်ပြီးတော့ကျသွားနိုင်တဲ့အခြေအနေမရှိနိုင်သေးဘူးလို့သူကပြောတာပါ
။အမေကပြည့်စုံတဲ့ဆက်တော့မကြနိုင်သေးဘူး။ဒီရင်တော့ကျွန်တော်တို့73သိန်းလောက်ပါလို့ဆိုတာဒေါ်လာကြီးရယ်600လောက်ပဲရှိသေးတယ်။ကမ္ဘာကြီးရယ်လည်း600လောက်ပဲရှိသေးပါ့။ဒီ73သိန်းကို14သိန်းကိုအချိန်တော့ပါ့။အခုကကျွန်တော်ဒေါ်လာကြီးရယ်လည်းအဲ့တော့ပြန်ပြီးတော့လောလောဆယ်မကြနိုင်သေးဘူး။ကျွန်တော်ကိုယ်ကုန်တွေကအခုမှကိုယ်ကြတော့ရှိသေးတယ်ဆိုတော့ကိုယ်ကုန်တွေဝယ်လာပြီးကျွန်တော်ယာလီဦးပဲကောင်းသွားဆိုတော့ကျွတ်တူကောင်းဆက်ပြီးသွားမှာပါ။
Academy Million ရွှေဈေးနှုန်းဟာအောက်တိုဘာလ5ရက်မှာတစ်ချက်သားကိုကျပ်18သိန်း4000လောက်ကျဆင်းသွားပေမဲ့လည်းဒီနေ့အောက်တိုဘာလ6ရက်မှာတော့ကျပ်19သိန်း3000ကိုပြန်ရောက်လာပါတယ်။ American Dollar ကလည်းမနေ့ကပြင်ပဈေးကွက်မှာဒေါ်လာကို1950ကျပ်ကနေ2100ကိုပြန်ရောက်သွားပါတယ်။ကမ္ဘာရွှေဈေးနှုန်းကလည်းမနေ့ကတရက်ထဲမှာတင်တောင်စကို1940ဒေါ်လာကနေ1960ကိုပြန်တက်သွားတာပါ။ဒီကနေ့အော်တိုဘာလ6ရက်မှာအမေရိကန်ဒေါ်လာကို1989ကျပ်နဲ့ဗဟိုဘဏ်ကဈေးသတ်မှတ်ထားပါတယ်။ပြင်ပငွေလဲကောင်တာတွေမှာတော့ဒေါ်လာရောင်းဈေးက2290ကျပ်ဖြစ်ပါတယ်။အရင်ကပြည်တွင်းရွှေဈေးကအပြောင်းလဲကဒေါ်လာဈေး၊ကမ္ဘာရွှေဈေးကိုပဲအဓိကထားကြည့်နေရပေမဲ့အခုတော့ပြည်တွင်းနိုင်ငံရေးအခြေအနေကိုပါထက်တွက်နေရကြောင်းရွှေဈေးကအကြံပေးသူဖြစ်တဲ့မတ်နေဂျီထိုက်ကပြောပါတယ်။
အခုရွှေဈေးကတောင်းတာလေးကိုအရင်လိုတော့မဟုတ်တော့ဘူးပေါ့နော်။ဒီတော့ကမ္ဘာရွှေဈေးထိုင်တဲ့ရွှေဈေးကညာပုံစံရဲ့ဆက်သွယ်နေရလေအခုကကြတော့နိုင်ငံရေးကြီးထားတဲ့အကြောင်းပေါ့နော်ရွှေကထိုးတက်နေတဲ့ထိုးတက်သွားတဲ့ကိုကြာနေကြပါနိုင်တယ်ပေါ့နော်လက်ရှိမြန်မာရွှေကတော့နိုင်ငံရေးပေါ်မှာပြောင်းနေကြပါလား
ရွှေဈေးဟာစတင်မာလာကုန်ပိုင်းမှာတစ်ချက်သားကိုကျပ်22သိန်းအထိအမြင့်ဆုံးမြင့်တက်ခဲ့ပြီးအော်တိုဘာလအစမှာ19သိန်းပတ်ဝန်းကျင်ကိုပြန်ကျလာတာပါရွှေဈေးတည်ငြိမ်မှုအတွက်ရွှေလုပ်ငန်းရှင်၄ဦးပေါင်းပြီးတရက်ကိုရွှေနှစ်ပိတ်သာထုတ်ရောင်းပေးဖို့ရွှေလုံငန်းရှင်တွေညှိနှိုင်းထားကြတာပါရွှေဈေးနှုန်းကတော့19သိန်းဝင်ကျင်မှာပဲဆက်ပြီးတော့အတက်ကျဖြစ်နေလိမ့်မယ်လို့ဈေးကွက်ကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ